လာမယ့်သတင်းပတ်ထဲအမေရိကန်နိုင်ငံဂျာယေးဝန်ကြီးမြန်မာနိုင်ငံကိုတွားရောက်ဖို့အထိအပြန်အလှန်ဆက်ဆံရေးတွေမှာတိုးတက်လာပြီးမြန်မာအစိုးရပေါ်ပိတ်ဆို့ဒဏ်ခတ်အရေးယူထားတာတွေကိုတော့ရုတ်သိမ်းအောင်မှာမဟုတ်သေးဘူးလို့အမေရိကန်စစ်မြေအရာရှိတဦးကပြောလိုက်ပါတယ်ဒါဟာလည်းမြန်မာနိုင်ငံအတွင်းမှာတိုးတက်အောင်လှုပ်ဆောင်ဖို့လိုအပ်နေတာတွေအများအပြားရှိနေစေဖြစ်တယ်လို့အမေရိကန်အစိုးရကယုံကြည်ထားတဲ့အတွက်ဖြစ်တယ်လို့ပြောဆိုခဲ့တာပါအပြည့်အစုံကိုတော့ကွာလွန်ဦးကဆက်ပြီးပြောပြပါမယ်ရှင
်ရာစုနှစ်ဝက်အတွင်းပထမဆုံးအကြိမ်ဖြစ်အမေရိကန်နိုင်ငံဂျာယီဝန်ကြီးဟီလာရီကလင်တန်ဒီဇင်ဘာလ၁ရက်နေ့မှာမြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေတဲ့အထိနှစ်နိုင်ငံတန်တမာဆက်ဆံရေးတွေတိုးတက်လာပေမဲ့လည်းမြန်မာအစိုးရပေါ်အရေးယူတန်ခတ်ထားတာတွေလက်တလောရုပ်သိမ်းမှာတော့မဟုတ်သေးဘူးလို့အမေရိကန်အစိုးရကပြောလိုက်တာဖြစ်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားအစိုးရကမြန်မာနိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုတွေချမှတ်ထားပေမဲ့တစ်ချိန်တည်းမှာပဲထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်မှုပြောဆိုထားတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းတကယ်လို့မြန်မာနိုင်ငံကအခြေအနေတွေဟာတန်ခတ်အရေးယူထားတာတွေကိုအဆုံးသတ်ရလောက်အောင်ထိတော့မဟုတ်သေးဘူးလို့အမေရိကန်သမ္မတအင်ဂျီရောကဒုတိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဘန်ရူ့စ်ကဝါရှင်တန်မြို့တော်ကနိုင်ငံခြားသတင်းစာဆရာများအသင်းတိုင်းမှာအင်္ဂါနေ့ကပဲပြောဆိုသွားတာဖြစ်ပါတယ
်။ I think it's premature to discuss lifting of sanctions. I think the secretary's trip is in part to add momentum to what's taken place.
ပိတ်ဆို့အရေးယူမှုတွေရုပ်သိမ်းရေးဆွေးနွေးဖို့အချိန်မတန်သေးဘူးလို့ကျွန်တော်ထင်ပါတယ်။နိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်တစိတ်တပိုင်းအဖြစ်ကတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကိုအရှိန်အဟုန်ပိုကောင်းလာအောင်လှုပ်ဆောင်သွားဖို့ဖြစ်တယ်လို့ရှင်းမှာဘာတွေဖြစ်နေတယ်လဲဆိုတာကိုစူးစမ်းဖို့လည်းဖြစ်ပါတယ်။ဒါပေမဲ့လည်းပိတ်ဆို့မှုတွေကိုအခုအချိန်မှာပြန်ပြီးရုပ်သိမ်းဖို့တော့အစီအစဉ်မရှိသေးပါဘူး
။လူခွင့်ရင်းနဲ့နိုင်ငံရေးအခြေအနေတွေတိုးတက်မှုမရှိဘူးဆိုပြီးအမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေကမြန်မာအစိုးရပေါ်ဆယ်စုနှစ်နဲ့ချီပြီးပိတ်ဆို့တန်ခတ်မှုတွေချမှတ်ထားတာဖြစ်ပေမဲ့လည်းမြန်မာအစိုးရဘက်ကတိုးတက်မှုတွေရှိရင်ရှိသလိုအပြန်အလှန်တုံ့ပြန်ဆောင်ရွက်သွားမယ်လို့အမေရိကန်အစိုးရကပြောဆိုထားတာပါ။ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာရွေးကောက်ပွဲတွေကျင်းပပြီးအစိုးရအသည့်ဖြစ်ဒီနှစ်မတ်လကုန်မှာတက်လာတဲ့သမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရကတော့ဒီမိုကရေစီကိုဦးတည်တဲ့ပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်မယ်ဆိုပြီးကတိပြုခဲ့ပြီးတဲ့နောက်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုပြန်လွှတ်ပေးခဲ့တယ်လို့သမ္မတအပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလည်းရှိခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာလည်းနိုင်ငံရေးအကျဉ်းသားတချို့ကိုလူငင်းချမ်းသာခွင့်ပြုတာနိုင်ငံရေးစီးပွားရေးလွတ်လပ်ခွင့်ပေးလာတာတွေလည်းရှိလာခဲ့တာဖြစ်ပါတယ်။နောက်ဆက်တွဲဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကလည်းနိုင်ငံရေးပါတီဖြစ်မှတ်ပုံတင်ပြီးလွှတ်တော်ကြားဖြတ်ရွေးကောက်ပွဲတွေမှာပါဝင်ဖို့အထိပြင်ဆင်လာတာပါ။ဒီလိုဖြစ်ထွန်းမှုတွေတွေ့မြင်လာရပေမဲ့လည်းအခြေအနေတွေဟာရရှိခံဖို့လိုအပ်နေတာမို့အမေရိကန်ပြည်ထောင်စုကတော့မူဝါဒအပြောင်းလဲတွေမလုပ်ခင်အသေးချာစောင့်ကြည့်ဖို့လိုလားနေတာဖြစ်ပါတယ
်။ there have been some positive responses from the Burmese government to the president's announcement as there have been positive responses from Aung San Suu Kyi for instance who's
ဒီနေ့ကြီးညာရဲ့အပေါ်မှာမြန်မာအစိုးရဘက်ကအပေါင်းလက္ခဏာဆောင်တဲ့တွန့်ပြန်မှုတချို့တွေ့ရသလိုဒေါ်အောင်ဆန်းစုကြည်ဘက်ကလည်းအပေါင်းလက္ခဏာဆောင်တဲ့တွန့်ပြန်မှုတွေရှိနေပါတယ်။ဥပမာအဖြစ်ဆိုရင်နိုင်ငံရေးလမ်းစဉ်ထဲမှာသူ့အနေနဲ့ပါဝင်လာတဲ့ကိစ္စမျိုးဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံသွားနေတဲ့လမ်းကြောင်းကိုအဆုံးထိစောင့်ကြည့်လေ့လာဖို့လိုအပ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒီလမ်းကြောင်းဟာအမေရိကန်ပြည်ထောင်စုမျှော်လင့်တဲ့ပုံစံအတိုင်းဖြစ်ရလားဆိုတာအဆုံးထိစောင့်ကြည့်လေ့လာဖို့လိုအပ်ပါတယ်။ဒီလိုအဆုံးထိစောင့်ကြည့်လေ့လာဖို့လိုအပ်တဲ့ဆိုတဲ့ကိစ္စဟာသမ္မတကထောက်ပြထားတဲ့ကိစ္စလည်းဖြစ်ပါတယ်
။မြန်မာနိုင်ငံမှာနိုင်ငံရေးအရာပြုရင်ပြောင်းလဲမှုတွေရှေ့ဆက်ဖို့သာမကလူခွင့်ရေးအခြေအနေတွေတိုးတက်ဖို့အမျိုးသားပြန်လည်တည်မြဲရေးအတွက်တိုင်းရင်းသားလူမျိုးစုတွေပေါ်လေးစားမှုရှိဖို့တွေကလည်းအရေးကြီးတယ်လို့အမေရိကန်ဒုတိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဘန်ရူ့စ်ကပြောသွားပါတယ်။အမေရိကန်ပြည်ထောင်စုလို့မြန်မာအစိုးရပေါ်ပြစ်ဒဏ်ခတ်အရေးယူထားတဲ့ဥရောပသမ္မတ EU ကတော့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကကြားဖြတ်ရွေးကောက်ပွဲမတိုင်မီနိုင်ငံရေးပါတီဖြစ်မှတ်ပုံတင်ဖို့ဆုံးဖြတ်ခဲ့တာအပါအဝင်မြန်မာနိုင်ငံကမကြတဲ့အင်ကဖြစ်ထွန်းမှုတွေအတွက်ကြိုဆိုကြောင်းပြောဆိုထားတာပါ။ဒီလိုပဲမြန်မာနိုင်ငံဆိုင်ရာမူဝါဒကိုလည်းပြန်လည်သုံးသပ်နေတဲ့အကြောင်း EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲကက်သရင်းအက်စတန်ကအရင်တစ်ပတ်ထဲမှာပဲပြောဆိုထားတာလည်းဖြစ်ပါတယ်ခင်ဗျာ။